ဒီကောင်စစ်မြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရNCGUB ကိုမတရားအသိမ်းဖြစ်ကနေပယ်ဖျက်ကြောင်းပြည်ထောင်ဝင်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဝေးရောက်ညွန်ပေါင်းအစိုးရလို့ခေါ်တဲ့NCGUB ကို1996ခုနှစ်ကထိုင်းမြန်မာနယ်စပ်မာနေပလောဒေသမှာဖွဲ့စည်းခဲ့ပြီး2000ခုနှစ်မှာဖျက်သိမ်းခဲ့တာပါ။အခုလိုမတရားအသိမ်းကနေမြန်မာအစိုးရကပယ်ဖျက်ပေးလိုက်တာကြောင့်
NCGUB တွေ့နိုင်ငံရေးလမ်းကြောင်းပြန်ပြီးပွင့်လာမလား။လက်ရှိမြန်မာနိုင်ငံရေးနဲ့ဘယ်လိုပြန်ပြီးဆက်ဆက်လာနိုင်လဲစတာတွေကိုသိနိုင်ဖို့
နိုင်ငံရေးအရာဟုတ်လားလို့အနေနဲ့လို့သူတို့မြင်ပါပေါ့နော်။NCGUB ရတဲ့လူငယ်တဲ့နှစ်နှစ်လောက်ကဖြတ်သိမ်းထားပြီဆိုတော့တရားဝင်လုပ်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်။မတရားအသင်းကပယ်ဖြတ်တယ်ဆိုတာဆရာတို့အဖွဲ့ကိုတရားဝင်အဖွဲ့စည်းဖြစ်သတ်မှတ်တာလားခင်ဗျ။အဲ့ဒီလိုတော့ကျွန်တော်မထင်ဘူး။ဒီ
ABS
TF တို့လိုမျိုးနှစ်နှစ်ကိုင်အဖွဲ့စည်းတွေတောင်မှသူတို့တွေနဲ့လက်တွဲပြီးတော့မြန်မာပြည်ထဲမှာတရားဝင်လှုပ်ရှားနေကြတာဆရာတို့အဖွဲ့ကိုအခုကြမှာပယ်ဖြတ်တယ်ဆိုတာဘာကြောင့်ထင်ပါလဲခင်ဗျ။
ဒီစီအရပြောရရင်တော့လက်နဲ့မကင်လို့ပေါ့ဗျာအဲ့လိုမဟုတ်ပါဘူးဘာကြောင့်လဲတော့ကျွန်တော်လည်းမသိဘူးဒီကနေ့မှကျွန်တော်ကြားရတာဟုတ်တော့လည်းဘယ်လိုကြောင့်လဲအကြောင်းကြောင့်လဲစစ်စစ်တာရှင်းတော်သွားတော့ပေါ့ဗျာဆိုတော့ရန်သူအဖွဲ့အစည်းဖြစ်မသက်မတော်ဘူးပေါ့လေအဲ့လိုပါပြောရပါတော့မြန်မာပြည်ဒီမိုကရေစီအခုအကူပြောင်းကာလမှာ
NCGUB ရဲ့အားထုတ်မှုတွေဟာဘယ်လောက်ထိထိရောက်မှုတွေရှိခဲ့တယ်လို့ဆရာတို့တွက်ပါလဲခင်ဗျာအတိအကျတွက်ဖို့ကတော့ခက်တယ်ဗျာ
ဘာကြောင့်လဲဆိုတာနိုင်ငံရေးကိုနော်ထိရောက်မှုတော့ရှိတာတော့သိကြပါတယ်မတရားအသင်းကနေပြီးတော့တရားဝင်ပယ်ဖျက်လိုက်ပြီးဆိုတော့
NCGUB
အဖွဲ့အနေနဲ့ဘာဆက်လုပ်ကြမလဲခင်ဗျာအဖွဲ့ဆိုတာခက်တယ်ဗျာဘာကြောင့်လဲဆိုတော့
NCGUB ကအစိုးရအနေနဲ့ဖွဲ့ထားတာအဖွဲ့အနေနဲ့ဖွဲ့ထားတာမဟုတ်ဘူးအဲ့ဒီမှာနည်းနည်းပြောစရာရှိတာပေါ့ဗျာဆရာတို့ကဒီနိုင်ငံတကာမှာမြန်မာဒီမိုကရေစီရေးအတွက်
ကလသမကပါဝင်ကဘာပတ်ပြီးတော့ဆရာတို့အဖွဲ့လုတ်ခဲ့တာဆယ်စုနှစ်နဲ့ချီရှိတယ်ဒီအတွေ့အကြုံကအခုလက်ရှိ
NLD
ဆိုးရမှာမရှိတဲ့အတွေ့အကြုံမှာဆိုတော့ဒီအတွေ့အကြုံတွေကိုဘယ်လိုဆက်လုပ်မလဲကျွန်တော်တို့ကတော့ဟိုပါပြောချင်တာပေါ့နော်ကျွန်တော်တို့ရဲ့အတွေ့အကြုံတွေပါလေဒါမလို့နော်အခြေအနေကတော့ပြောင်းသွားပြီကျွန်တော်တို့ထွက်ပြီးတော့နိုင်ငံတကာလှည့်တဲ့အခြေအနေနဲ့အခုအခြေအနေနဲ့အမှတူတော့ဟိုသို့တော်လည်းပဲတချို့အတွေ့အကြုံတွေတော့ပြောပြလို့ရတာပေါ့ဗျာဆရာတို့ရဲ့ဒီအတွေ့အကြုံတွေကိုလက်ရှိဆိုး
တော့ပေါ်လာတာပေါ့နော်
ဆိုတော့ဆရာကိုယ်တိုင်ကလည်းဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်ခဲ့တော့ဒီနိုင်ငံတကာအတွေ့အကြုံလည်းရှိခဲ့တယ်ဒီဘက်မှာလည်း NCGU မှာလည်းဝန်ကြီးချုပ်အနေနဲ့လုပ်ခဲ့တယ်အခုလိုအခြေအနေပေါ်လာတဲ့တကြောင်မဆရာနိုင်ငံရေးပြန်ဆက်လုပ်ဖို့အစီအစဉ်ရှိပါလားခင်ဗျ
နိုင်ငံရေးကတော့တိုင်းပြည်ရေးပါပဲတိုင်းပြည်ရေးအတွက်တော့ရှိတာပေါ့နော်။ဘာကြောင့်လဲဆိုတော့နော်ဒီတိုင်းပြည်မှာလုံဆက်ကြအများကြီးပါ။သို့တော်လည်းပဲအဖွဲ့အစည်းဖွဲ့ပြီးလှုပ်တာမျိုးပါမျိုးနိုင်ငံရေးအဖွဲ့အစည်းအဲ့ဒါမျိုးကတော့ကျွန်တော်သိမစင်တာဟု
တ်။ NLD အစိုးရပဲဖြစ်လာတာနှစ်နှစ်ရှိလာခဲ့ပြီ။ဆရာတို့အဖွဲ့ကိုအခုမှပယ်ဖျက်ရလားနောက်ကျတယ်လို့ထင်သလားခုလိုပဲဖြတ်ပေးတဲ့အတွက်လက်ရှိဆိုရလို့ရပုံမှာဆရာဘာပြောချင်ပါလဲခင်ဗျာ
နောက်ကျတယ်လို့တော့မပြောပါဘူးဘာကြောင့်လဲဆိုတော့သူတို့ပြီးသားကိုပြန်ပြီးတော့ပြောနေတာတဲ့ရှေ့ဘယ်လိုသွားမလဲဆိုကျွန်တော်တို့အ мян ပြန်ခြင်းတယ်နော်အ мян ကိုယ့်ရဲ့ရဲဘော်တွေနဲ့တွေ့ခြင်းတယ်နော်အ мян မလုံးလဲဒါတွေကတော့ရှိတာပေါ့ဗျအ мян ပြန်ခြင်းတာပေါ့
ဟုတ်ကဲ့
ဒါပေမဲ့လို့တစ်ချိန်တည်းမှာပြန်တဲ့အခါမှာကျွန်တော်အနေနဲ့တော့နိုင်ငံသားအနေနဲ့ပြန်ခြင်းတယ်ထွက်လာတော့လည်းဗမာပြည်သားအခုလည်းဗမာပြည်သားအဲဒီတော့ကျွန်တော်တို့ဗမာပြည်သားပတ်စပို့ပြန်ပေးပါကျွန်တော်အဲ့ဒါကိုကင်ပြီးတော့ပြန်ခြင်းနေ
ဒါကတော့ကျမတို့ NCGUB ရဲ့ဝင်ကြီးချုပ်ဟောင်းဖြစ်ခဲ့တဲ့ဒေါက်တာစိန်ဝင်းကိုကိုကျော်အောင်လင်းကဆက်သွယ်မေးမြန်းခဲ့တာပါ